ဟုတ်ကဲ့ပါရှင်ရန်ကုန်နေပြည်တော်အမြန်လန်အနိကကျူးကျော်နေအိမ်တွေနဲ့အတူရန်ကုန်တိုင်းလှဲကူးမြို့နယ်ကကျူးကျော်ရွာတွေကိုမနေ့ကနဲ့ဒီနေ့ကစလို့တိုင်းဆိုးရရဲ့ညွန်ကြားချက်နဲ့စတင်ဖယ်ရှားနေပါပြီဒီလိုဖယ်ရှားရမှာပြိပခအနေငယ်ရှိခဲ့တဲ့အတွက်ဖန်စီထိန်းသိမ်းတာတွေလည်းရှိခဲ့ပါတယ်တကယ်တော့ကျူးကျော်ပြဿနာဟာကာလကြာမြင့်စွာကတည်းကအခြေတည်ခဲ့တာဖြစ်ပါတယ်2008ခုနှစ်အေယာဝတီတိုင်းအတွင်းမှာနာကိစ်ဖြစ်ပြီးတဲ့နောက်ပိုင်းရန်ကုန်မှာကျူးကျော်ပြဿနာဟာတိတိတသားမြင့်တက်လာတာ15နှစ်မကရှိနေပြီလို့ပြောကြပါတယ်ကိုရကိုရမှာအလောက်ကိုင်းရှားပါတဲ့ပြဿနာတဘာဝဘေးဒဏ်ကြုံကြရတဲ့ပြဿနာတွေနဲ့အတူဒေသနေမြေတည်ငြိမ်အေးချမ်းမှုမရှိတာကြောင့်ရွာရွာတွေကိုစွန့်ခွာပြီးတော့ရန်ကုန်လိုမြို့ပြကြီးတွေကိုအလောက်ထွက်ရှာရာကနေစက်ယုံအလောက်ယုံတွေနဲ့နီးတဲ့နေရာတွေမှာတဲထိုးရာကနေကျူးကျော်ပြဿနာပိုးပြီးတော့ကြီးလာကြတာဖြစ်ပါတယ်အခုတော့ကျူးကျော်ဟာစီးပွားပြစ်လို့လည်းဖြစ်လာခဲ့ပါတယ်အစိုးရအဆက်ဆက်ဒီပြဿနာကိုစနစ်တကျကင်တွယ်ဖြေရှင်းခဲ့တာမရှိတာကြောင့်အခု NLD အစိုးရလက်ထက်မှာကျူးကျော်ပြဿနာဟာလည်းကင်တွယ်ဖို့ခက်ခဲနေတဲ့အရာတစ်ခုဖြစ်ပါတယ်NLD အစိုးရအနေနဲ့ကျူးကျော်ပြဿနာကိုဘလို့စနစ်တကျကင်တွယ်ဖြေရှင်းသင့်ပါသလဲပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကတော့ကျေးလက်မြို့ရွာတွေရဲ့ဖွံ့ဖြိုးတိုးတက်မှုညီမျှခြင်းမရှိတာကကျူးကျော်ပြဿနာတွေဖြစ်ရတာအဓိကအကြောင်းအရင်းလို့ထောက်ပြပါတယ်ဒါကြောင့်မြန်မာနိုင်ငံတဝမ်းမှာကျေးလက်နဲ့မြို့ရွာနဲ့အတူပြည်နယ်တွေမှာအလုပ်အကိုင်ဖန်တီးပေးနိုင်ပြီးတော့တည်ငြိမ်အေးချမ်းမှာမှကျူးကျော်ပြဿနာကိုဖြေရှင်းနိုင်မယ်လို့ထောက်ပြပါတယ
်တော့အနေကဒီလက်လူလက်စားတွေကုဒေတာမှာအလုပ်အကိုင်ခွင့်လမ်းမရှိတော့အလုပ်ကံခွင်းလန်းပေါ်တဲ့မြို့ကိုလာပြီးတော့နှီးခူပြီးတော့ရှာဖွေစားတော့ကြတာကစပြီးတော့အခြေခံနေပေါ့ကျွန်တော်တို့နိုင်ငံမှာမြို့ရောတောပါဖွံ့ဖြိုးမှုတွေတည်သားနဲ့တည်သားတူညီဖို့လိုတယ်ဟောလာတခြားတိုင်းတဲ့ဒေသတွေပြည်နယ်တွေမှာလည်းပဲဆက်ရုံလို့ယုံတွေဒီလိုအသက်မွေးဝန်းကြောင်းပြုနိုင်တဲ့နေရာတွေကိုဟိုရှိဖို့လိုတယ်ဗျအဲလိုအခြေခံစည်းဝါးရေးတွေအလုပ်လုပ်မဲ့နေရာတွေအခွင့်အလမ်းတွေပေါ်ပေါက်ဖို့အတွက်အစိုးရကမျက်မျက်တာတာစီမံပေးရမယ်အခုတော့တလာရှာဖွေစားသောက်ဖို့အလို့ယုံစေယုံတဲ့ရောင်ုံမှာပဲစုပြုံထားတော့အနေကလူတွေကလက်လူလက်စားတွေကရောင်ုံကိုတဲ့လာရတာပေါ့အဲ့ဒါမူဝါဒရေးဆွဲမယ်ဆိုရင်တိုင်းနဲ့ပြည်နယ်ဒေသအလုံးတပြေးညီဖွံ့ဖြိုးမှုမဟုတ်ရင်တောင်းမနော်အဲ့ဒီဒေသတွေမှာလည်းဒီလိုစေယုံအလို့ယုံတွေကိုဟိုကျွန်တော်တို့တိုးတက်ဖွံ့ဖြိုးမှုအတွက်အဲလုတ်ကင်စားသောက်ဖို့အတွက်အခြေခံအခွင့်အလမ်းတွေကိုဖန်တီးပေးတဲ့လို့တစ်ဖက်ကအဲ့ဒါမူဝါဒအနေနဲ့မြင်ပါတယ်အခုတော့ကျွန်တော်တို့ TV မှာကြည့်နေရတာပေါ့နော်ဒီလိုအကျန်းဖက်ပြီးတော့ဖြည့်ရှင်းတယ်ဆိုတော့အရင်ကဟာလာဒီဆေးဆိုရခေတီကန်ယူပါတီခင်မာလဲအဲ့လိုပဲဖြည့်ရှင်းခဲ့ရကြနော်ကျွန်တော်တို့ဒီမှာစွမ်းအားရှင်တွေလည်းမြင်တဲ့ဒုတိယဓာတ်တွေနဲ့မိုးရာဒီမှာနေရာမရှိတိုင်းနေရာမရှိအဲ့ဒီလိုတွေဘက်ကိုမစင်စားပဲနဲ့ဟာလာဒါငါတို့လူချင်းတဲ့ပုံစံမျိုးအတင်းအာဓမပုံဖော်မယ်ဆိုတဲ့ပုံစံမျိုးတွေ့နေရတော့ပြည်သူတွေဒုက္ခရောက်တာပေါ့ဒါကြောင့်ဒီပွင့်လင်းရာဒီကိုရောက်ရင်ဒါတွေအရှင်ယူပြီးတော့ဒီတမိုးတော့ဘောနော်အရှင်ယူပြီးတော့သူတို့နဲ့နှိမ့်နိုင်ပြီးတော့သူတို့အတွက်အမခန့်ချက်ဂရိစကားလေးတခွန်းတော့ပေးတင်တယ်လို့ကျွန်တော်မြင်ပါတယ်ဗျာနော
်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတူတာဝန်ဆယူစဉ်အချိန်မှာကျူးကျော်ပြဿနာကိုပြက်ပြက်သားသားကင်တွယ်ဖြေရှင်းမယ်လို့ကြွေးကြော်ခဲ့ပါတယ်ဒုက္ခတဲ့အစ်စ်ကိုကယ်တင်ပြီးတော့စီးပွားပြစ်တွေကိုဖယ်ရှားမယ်အလောက်ကင်ဖန်တီးပေးကနောက်ကျောင်းရှင်းရင်အိမ်ရပေးမယ်လို့ပြောဆိုခဲ့ပါတယ်အဲ့ဒီနောက်ပိုင်းရန်ကုန်တိုင်းအတွင်းမှာကျူးကျော်ဈေးကွက်ကပိုးပြီးတော့ကြီးလာခဲ့တယ်လို့ပြောကြပါတယ်ရန်ကုန်တိုင်းအစိုးရအနေနဲ့ကျူးကျော်နဲ့ပတ်သက်တဲ့ဝန်ဆောင်မှုအထက်လက်ရှိမှာကျူးကျော်အရေးအတွက်ကပိုးပြီးတော့များနေတာကြောင့်လက်တွေမှာကင်တွယ်ဖို့ခက်ခဲလိမ့်မယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းကသုံးသပ်ပါတယ်
ကျွန်တော်အမြင်ကတော့သူတို့ရဲ့အခက်အခဲတွေကိုဟိုအရင်ဖြေရှင်းပေးနိုင်ရင်တော့ကောင်းတာပေါ့ဒါပေမဲ့ခက်တာကဒီကျူကျော်တွေကအစိုးရတက်လာတဲ့အချိန်မှာဝန်ကြီးချုပ်ကကျူကျော်တွေကိုအရင်အစိုးရလုပ်တယ်လို့ဘူရိုဇာနဲ့ဇိုတင်မဖြတ်ပါဘူးဆိုပြီးတော့အဲ့ဒါလို့ပြောလိုက်တဲ့အခါကျတော့ကျူကျော်တွေကနေနေရရမယ်ဆိုပြီးတော့အဲ့ဒီတကယ်မလိုအပ်ဖဲနဲ့လဲလာပြီးတော့တမင်ကျူကျော်တာတို့အဲ့လိုဟာမျိုးတွေနောက်ပိုင်းမှာရှိလာတယ်လို့ကြားတယ်အဲ့တော့ဝန်ကြီးချုပ်အနေနဲ့စစခြင်းတက်လာလာသူတို့အစိုးရတက်လာလာချင်းပြောတဲ့ဥစ္စာတစ်ခုကတော့မှားတာပေါ့လေဒါဘာကြောင့်လဲဆိုတော့ဒီလိုအခြေအနေကိုတိတိဝဝဖြေရှင်းပေးနိုင်တဲ့အနေအထားရှိမရှိမသိပဲနဲ့အဲ့လိုပြောလိုက်တဲ့အခါကျတော့နောက်ပိုင်းဒီကျူးကျော်တွေကတော့အစ်စ်အမှန်တွေလည်းဟုတ်ချင်မှဟုတ်မှာပေါ့လေတော်တော်များများလှုပ်တက်တာကတော့သူတို့အတွက်ကိုအခုကြည့်ရတဲ့ပုံစံကအခုအစိုးရတလည်းဖြေရှင်းပေးနိုင်ဖို့မရပါဘူးမြေတွေပါလေချထားပေးဖို့ဆိုတာတွေကအဲ့တော့နောက်တန်ဖိုးနဲ့တိုက်ခန်းနေပါတယ်ရာလည်းမလွယ်လှသေးဘူးအဲ့လိုဖြစ်တဲ့အခါကျတော့ကျွန်တော်တို့ကြိုတင် notice တွေပါတယ်ပေးပြီးတော့အခါကျတော့အဲ့လိုပြောင်းရွှေ့ခိုင်းတာအရင်လောက်အောင်မှာပေါ့လေအဲ့လိုလုပ်လို့နောက်ဆုံးအဆင့်ကျတော့အခါကျတော့မှဒါဥပဒေအရအင်အားသုံးပြီးဖြေရှင်းတာလုပ်အောင်မယ်လို့ထင်ပါတယ
်ရန်ကုန်တိုင်းတွင်းကခရိုင်ကြီးလေးခုမှာကျူးကျော်နေထိုင်သူအင်ဂျီ3000ကျော်ရှိပြီးတော့ကျူးကျော်နေထိုင်သူဥယျာဉ်4000ကျော်မှာရှိတယ်လို့အစိုးရကစည်ရင်းထုတ်ပြန်ထားပါတယ် ကျူးကျော်နေအိမ်တွေကိုတရားသုံးပြီးတော့ဖြည့်ရှင်းတာဟာစနစ်ကျတဲ့နီလန်တစ်ခုမဟုတ်တလို့ကျူးကျော်ပြဿနာကိုတကယ်ဖြည့်ရှင်းနိုင်မှုဆိုရင်စနစ်တကျလေ့လာပြီးတော့ကင်တွယ်ဖို့လိုအပ်မယ်လို့လက်ရှိတိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်တစ်ဦးဖြစ်တဲ့ဒေါက်ဆန်နာမင်းကလည်းထောက်ပြပါတယ်။
ကေကိုပဲဒီကျူးကျော်တွေအတွက်ကိုငကုံကဆိုရင်ကျူးကျော်သွားတာဟုတ်လားတနေရာထဲမှာစုထားမှာမဟုတ်ဘူး ဟာငါတို့အပ်တဲ့နေရာတွေမှာအားလုံးကိုသူတို့ကိုဟာပြန်လဲတိဆောက်ရေးနဲ့လိုအပ်တဲ့နေရာတွေဟာလောက်အားလိုအပ်တဲ့ဒီကျူးကျော်ရဲ့လောက်အားကိုချထားပေးရဲ့လောက်အားပေးနိုင်တဲ့နေရာတွေမှာဟာခွဲပြီးတော့ချထားပေးမယ်ပြီးလို့ရှိရင်သူတို့ကိုအလောက်ကိုင်းတွေလည်းဖန်တီးပေးမယ်နေရာတွေလည်းဖန်တီးပေးမယ်ဆိုတဲ့ဟာမျိုးမူဝါဒချထားတာရှိတယ်ပေါ့နော်။ဆိုရပေးရရဲ့လို့ဖြစ်လာတယ်ဆိုရင်တော့အမှန်ကန ပြီးခဲ့တဲ့ဆိုတာလည်းထက်တော့လည်းအင်အားသုံးဖြည့်ရှင်းခဲ့ရတယ်ပေါ့ဒီလိုဖြည့်ရှင်းခဲ့မှုတွေအပေါ်မှာလည်းဟလာဟိုထိနေချက်တွေညှို့ညှို့ပေးကြတယ်ဒါကြောင့်မို့လို့လည်းအခုဟလာဘူဒိုဇာအစိုးရမဖြစ်စေရပါဘူးဆိုပြီးတော့ပြောထားတာမျိုးရှိပါတယ်ဒါပေမဲ့တခါမလို့ကြရင်တော့လည်းဟာကျမတို့အစိုးရအနေနဲ့ဟာသူတို့ကို warning နေပေးထားသလားဟာ notice တိုင်းလိုက်နာဆောင်ရွက်မှုရှိသလားမရှိဘူးဆိုရင်တော့လေဟာဥပဒေတိုင်းဆက်လက်ဆောင်ရွက်တော့ဘူးလိုအပ်ပါတယ်ဒီမှာကို notice ပေးထားတဲ့အတိုင်းပဲဒီဟာပေါ်မှာညီညီသာသာနဲ့သူတွေချေချာကင်တွေဖြည့်ရှင်းတော့ဘူးလိုအပ်ပါတယ်
ဒါကတော့ကျူးကျော်နေအိမ်တွေကိုလက်ရှိရန်ကုန်တိုင်းအတွင်းမှာဖယ်ရှားနေရတဲ့ပတ်သက်လို့အမြင့်တဲ့သုံးသပ်ချက်ချုပ်ကိုနားဆင်ခဲ့ရတာပါရှင်အမှန်တကယ်နေထိုင်ဖို့အခက်အခဲရှိတာကြောင့်ကျူးကျော်နေထိုင်ရသူတွေအများအပြားရှိသလိုကျူးကျော်တဲတွေကိုပြန်ထိုးပြီးတော့အငှားချတာတဲတွေကိုတံပိုးတစ်ခုနဲ့ရောင်းစားနေတဲ့စီးပွားပြစ်တွေလည်းရှိနေပါတယ်ဒါကြောင့်အမှန်တကယ်ကျူးကျော်နေထိုင်သူတွေနဲ့စီးပွားပြစ်လုံစားသူတွေကိုတိတိကျကျခွဲခြားဖို့လိုပေမဲ့လက်တွေ့လုတ်ကင်မှုကတော့ခက်ခဲပါတယ်ရန်ကုန်စီးပင်းနယ်နိမိတ်အတွင်းမှာရှိတဲ့ကျူးကျော်၄သိန်းကျော်ကိုပြန်လည်နေရာချထားဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုထားပါတယ်ရှင်